အမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်ဆာအင်ဒိုနီးရှားနိုင်ငံဆူဟာကာနိုဟာတာနိုင်ငံကလေစိတ်ကိုအင်္ဂါနေ့ညကရောက်ရှိသွားခဲ့ပြီးအင်ဒိုနီးရှားကျမ်းပါဝင်ကြီးဘူဒီဂူနာဒီစာရီကင်ကကြိုဆိုခဲ့ပါတယ်။ဒါဟာအမေရိကန်ဒုတိယသမ္မတရဲ့တတိယမြောက်အရှိတောင်အာရှခီးစဉ်ဖြစ်ပြီးအာရှအနေနဲ့ဆိုရင်တော့စတုတ္ထမြောက်ခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ကိုယ်တိုင်အာဆီယံထိပ်သီးစည်းဝေးကိုမတက်ရောက်ဘဲဒုတိယသမ္မတပဲတက်ရောက်တဲ့အတွက်တချို့ကမချင်မရဲဖြစ်နေကြတယ်လို့ AP သတင်းကပြောပါတယ်။သမ္မတဘိုင်ဒန်က G20 ထိပ်သီးအစည်းအဝေးကျင်းပမယ့်အိန္ဒိယကိုသွားမှာဖြစ်ပြီးအဲဒီကနေဗီယက်နမ်ကိုခီးဆက်ဖို့ရှိပါတယ်။အာဆီယံကထိရောက်မှုနည်းလာလေခေါင်းဆောင်တွေတက်တာနည်းတဲ့နည်းလာတာနဲ့ကျွန်တော်တို့အဆုံးသတ်ကောင်းသတ်သွားနိုင်ပါတယ်လို့ယခင်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဟောင်းမာတီနက်တလီဂါဝတ်ကပြောပါတယ်။ဒေသတွင်းမှာအရေးကြီးတဲ့အခမ်းအနားရှိနေတဲ့အကြောင်းကမ္ဘာခေါင်းဆောင်တွေယုံကြည်လာအောင်အာဆီယံကရုံးကွန်နေရပါတယ်လို့လည်းသူကဆက်ပြောပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးအရေးပါတဲ့တိုးတက်မှုမရရှိတာကိုလည်းဒီစိတ်ဒီစည်းဝေးမှာအာဆီယံခေါင်းဆောင်တွေကအတိအမှတ်ပြုထားခဲ့ကြတာပါ။ဒါပေမဲ့သမ္မတဘိုင်ဒန်ကအာဆီယံကိုအဖက်မတန်ဥပိ္ပခပြုလိုက်တယ်ဆိုတဲ့အမြင်ကိုတော့အမေရိကန်မျိုးသားလူကြုံရေးဆိုင်ရာပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကညှင်းဆိုလိုက်ပါတယ်။